ရေတိတ်တော်မြို့နယ်ဖက်မှာဆန်အပါဝင်စားနပ်ရိက္ခာတည်ယူခွင့်ကိုရေတပ်ကပိတ်ပင်ထားတဲ့အတွက်ဒေသခံတွေရိက္ခာပြက်လို့နေဖြစ်နေပါတယ်။ဒါအပြင်စစ်ဘေးဒဏ်ကနေပြေးလာကြတဲ့ဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိက္ခာအကူအညီလိုအပ်နေပြီလို့ပြောကြပါတယ်။စစ်မီမငိမ့်နေတဲ့အထက်စားနပ်ရိက္ခာအခက်အခဲပါကြုံတွေ့နေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရည်တောင်မြို့နယ်တွင်မေယူမြေကျောင်းတစ်လျှောက်ကရွာတွေမှာရှိတဲ့လူရည်သောင်းလောက်ဟာမြန်မာရည်တပ်ကနေပိတ်ဆို့ရိုက်ခါကတ်တားထားမှုကြောင့်စားဝတ်နေရေခက်တွေ့နေရတယ်လို့ရည်တောင်မြို့အကူအညီပေးရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
။အဲမေယူမြေထဲမှာအဲနေပြည်တော်ကမြန်မာရှိတော်ဟာရေကျောင်းနဲ့တွိုင်းအကုန်လုံးဖြစ်တယ်။ကျွန်တော်တို့ကမြို့မှာရှိတဲ့အကူအညီရဲ့အဖွဲ့ကလည်းဆန်းနေပါလို့ရှိရင်ဘလို့မှတွားလို့မရဘူး။တွားခွင့်မပေးဘူး။ဆန်းနေရိုက်ခါဝင်မယ်ဆိုတော့လေအဲရေကျောင်းကပိတ်ဆို့ထားတော့အခက်အခဲရှိတာပေါ့နော်။တကယ်လို့ဟိုဘက်မယူခဲ့လို့ဆိုရင်အမှတောင်းလျှောက်ကြီးရောပေါင်းအမှအများကြီးရတဲ့တိတော်မျိုးနဲ့မြေကနေတာဆိုရင်လူကြီးခံမှန်းကြီးပြောမယ်ဆိုရင်တောင်းပေါင်းလောက်ကတော့ရှိနေအဲ့ဒါကြောင့်လည်းကြောင်းမယ်တော့အခက်ကြီးရတယ်လို့
ဖိကခက်ခဲဖြစ်နေတဲ့ဒေတာတွင်းကြီးရွာတွေကိုအကူအညီပေးဆောင်ဖို့ကလည်းအကူအညီပေးဖွဲ့တွေကိုဝင်ခွင့်ပိတ်ပင်ထားတယ်လို့ဆိုပါတယ်ရတိတောင်မြို့နယ်ဆစ်ဆောင်ကျေးရွာတခုဖြစ်တဲ့မော်ထိုက်ကျေးရွာမှာတိုက်ပွဲသိမ်းရှောင်လာတဲ့ဆစ်ဆောင်ရွာသားတွေစန္ဒရိခာခက်ခဲတွေ့နေတယ်လို့လည်းမော်ထက်ကြောင်းထိုင်ဆရာတော်ကမိန့်ပါတယ
်ကျွန်တော်တို့ရမှာအခုဟာရေဆိုးချောင်းဆက်ခေါ်အဲ့လိုဒုက္ခတွေတွေရှိနေတယ်ဟိုဟာစိတ်ကြီးချုံပေါ့ဘုရားလောက်ရှိနေတယ်ရခိုင်တမတော်နဲ့ဟိုဗမာတမတော်ကစိတ်ကြီးကိုကြောက်ပြီးတော့ပြစ်လာရတာစိတ်ကြီးဖြစ်ပြီးတော့ဘုရားကနေပြီးသူ့ပြင်းနဲ့ဖလဲနဲ့ချပြီးတော့လူတွေကကြောက်ပြီးတော့ဒီမှာပြစ်လာကြတာအခုကတော့အဲ့ဒီဒုက္ခတွေကအခုအဆောက်အဦတွေစောက်ပြီးတော့အဲ့လိုထားနေကြတာ။ဘာကြောင့်မလို့အခုညလို့ရှင်လို့ပြောတာပါ
။ဆရာတော်မိတ်တဲ့အထက်ကဖလက်နဲ့ချတယ်ဆိုတာကတော့ရေသားသင်းဘောကနေအမြောက်နဲ့ပြစ်တာကိုသေရခွန်နဲ့ပြောတာပါ။ဇူလိုင်လ20ရက်နေ့မနေ့ပိုင်းကမေယူမြကန်းနီးမှာကြောက်ချရပ်နားထားတဲ့မြမတမတော်ကြီးစစ်ရည်ရင်3စီးကိုအေအေဖွဲ့ကနေပြစ်ခတ်တိုက်ခတ်ခဲ့ပြီးမြမစစ်တပ်ကနေကြေးရွာတော်တော်များများကိုသေရွာပြီးတေရွာပိတ်ဆို့စစ်ဆေးနေပါတယ်။ရတိတော်မြို့နယ်ပြည်နယ်လွှတ်တော်ကုစလေဥတီမောင်ဝင်းကတော့စံတင်ဖို့ခွင့်မရလို့ဇေရတွင်ရိခါပြလာနေပြီလို့ဆိုပါတယ
်ကျွန်တော်မေဆန်နယ်နယ်ပြည်မှာတော့ရိခါပြနေလို့ကျွန်တော်တော့ပို့ခွင့်မရလို့ဆိုပြီးကျွန်တော်တော့လုပ်နေပါတယ်ပို့ခွင့်ရအောင်ကျွန်တော်တို့တော့မှသုံးလို့လာလို့မရနိုင်တဲ့အချိန်အဲဆက်ကနေ3-4ရက်လောက်ပြစ်ထားပြီဆိုရင်အဲဒီသားရဲ့အခက်အခဲစားမစားမရမရှိတော့ဘူးပေါ့ဒီနေ့အိမ်မှာတော့မှဆန်တပီလောက်တော့မှမရှိသေးဘူးရေကများတယ်ကျွန်တော်တို့
ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေကလည်းဆက်လက်ဖြစ်ပွားနေသေးပါဒီစစ်ရေးပဋိပက္ခတွင်ရခိုင်ဒေသမှာတာဝန်ထမ်းဆောင်နေကြတဲ့ရဲတပ်ဖွဲ့ဝင်တွေရဲလုံထုံလုံနီရဲကျင်းဝတ်ထက်ကျော်လွန်တဲ့လှုပ်ရတွေကိုမပြုတ်လောက်ကြဖို့အေအေရခိုင်တပ်မတော်ကနေမနေ့ကရက်စွဲနဲ့သတိပေးချက်ထုတ်ပြန်ထားပါတယ်ဒီအချိန်လေးကိုရခိုင်လက်နက်ကိုင်ဖွဲ့အေအေပြောရေးစုခွင့်ရှိသူခိုင်တုခကအခုလိုပြောပါတယ်
တို့ရဲ့ရေလုံငန်းကိုရေးမလုပ်ပေးနဲ့နော်ဗမာစစ်တပ်တွေနဲ့အတူတူအဲ့ဒီစစ်ချင်းရေးတွေမှာတို့ပါဝင်ပြီးတော့ဒီတိုက်ခိုက်တာနောက်ပြီးတော့ဗမာစစ်တပ်တွေနဲ့ပူးပေါင်းပြီးတော့ပြည်သူတွေကိုမတရားနှိုက်ချဲ့နှိမ့်တာအနိုင်ကျင့်တာတွေနောက်ပြီးဥပဒေနဲ့တက်ပြမှုတွေပဲကြာနော်အဲ့ဒါတွေအစ်ရသောမှုတွေအများကြီးကြီးမြင့်ခဲ့တာရှိဒီလောက်မျိုးနဲ့ချင်းမှာရေးစခန်းသေးကနေပြီးတော့မှဒီလက်နေတိတဲ့ဥစ္စာမျိုးနော်ဆိုတော့ဒီအတွေကိုနော်ရကန်းကရဖို့တဲ့ကျွန်တော်ကနေပြီးတော့ဒုတိယအကြိမ်တတိပြည့်ချက်ထုတ်ပြန်တာဖြစ်တယ်
ဖေဖော်ဝါရီလ10ရက်နေ့ကလည်းရဲတပ်ဖွဲ့ဝင်တွေကိုအေကနေပရမကျင်းအသိပေးစာထုတ်ပြန်ခဲ့ပါတယ်။ဒီနှစ်ဆန်းပိုင်းကစပြီးတော့ရခိုင်လက်နက်ကိုင်ဖွဲ့ကနေဗုဒ္ဓတောင်မြောက်ဦးဘုံတော်ကျွန်းမြို့နယ်ဘက်မှာရှိတဲ့ရဲတပ်ဖွဲ့စခန်းတွေကို၄ကြိမ်ထက်မနည်းပြင်းမှတ်သာတိုက်ခိုက်ခဲ့ပါတယ်။ရတိတောင်မြို့နယ်ရေချောင်းပိတ်ဆို့ပြီးရိခါကတ်တတ်ထားတဲ့အခြေအနေနဲ့အေဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့တပ်မတော်ရဲ့သဘောထားကိုသိရှိဖို့တပ်မတော်ပြောရေးစုခွင့်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စစ်ရေးပဋိပက္ခတွင်ရခိုင်ဒေသခံရွာသား6000လောက်စစ်ဘေးသိမ်းရှောင်နေရပြီးတော့စားတောက်နေထိုင်ရေးတွေမှာအခက်တွေ့နေစေအခြေအနေမှာရှိနေတယ်လို့ဒုက္ခသည်ကူညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။